မြန်မာနိုင်ငံဆက်အနာသိမှုစန့်ကျင်မှုတွေပေါ်ထင်းထင်းသိမ်းစွာကိုအာဆီယံကာဝေးဝန်ကြီးဆွေးနွေးမှာစီမူကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တက်ရောက်တဲ့ကြာသပတေးနေ့အွန်လိုင်းဆွေးနွေးမှာစီမူကာဝေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးမဲလ်ဗင်အောင်ကမြန်မာနိုင်ငံအခြေအနေတွေပေါ်အလွန်အမင်းစိုးရိမ်ကြောင်းပြောဆိုလိုက်ကြပါ။လက်နက်မဲ့အရသားတွေပေါ်တည်ချေလောက်တဲ့အထိအင်အားမသုံးဖို့နဲ့အထက်နိုင်ဆုံးထိန်းသိမ်းသိမ်းစွာကိုမြန်မာဆက်အနာဝင်တွေကိုတိုက်တွန်းလိုက်ကြောင်းလဲစီမူကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။